တေဆုံးသူဟာအိုးဘိုအချင်းတောင်အမျိုးသားအိမ်ဆောင်တုံးမှာထောင်ဒဏ်18နှစ်ချမှတ်ခံထားရတဲ့အသက်24နှစ်အရွယ်ကိုထက်ရနိုင်ခေါ်ထထပဲဖြစ်ပါတယ်။စကိုင်းဇာတိဖြစ်ပြီးတော့ဆရာနာဒိမ့်မှုကိုစန့်ကျင်လှုပ်ရှားမှုမှာတတကြွကြွပါဝင်ခဲ့တဲ့အတွက်ဖမ်းဆီးခံရပြီးတဲ့နောက်ရာဇသက်ကြီးပုံမှား52ကာကြီးအပါအဝင်အကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှားတွေနဲ့စုစုပေါင်းထောင်ဒဏ်18နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ22ရက်မနက်ပိုင်းလောက်မှာကိုထက်ရနိုင်ကိုထောင်အာဏာပိုင်တွေနဲ့ရာဇဝတ်သားတချို့ကဝိုင်းဝန်းရိုက်နှက်ခဲ့တာဖြစ်ပြီးတော့သူ့ရုပ်အလောင်းကိုတော့မိသားစုကိုထောင်အာဏာပိုင်တွေကပြန်ပေးခဲ့ရမှာခန္ဓာကိုယ်မှာရိုက်ခံထားရတဲ့ဒဏ်ရာတစ်ချက်တွေတွေ့ခဲ့ရတယ်လို့နိုင်ရေးကိစ္စကူညီဆောင်ရွက်ပေးနေတဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့နာယကဦးထိုးကြည်က VOA ကိုပြောပါတယ်
ခုနမလေးကသူကထက်ရနိုင်ကိုထက်ထက်အဲ့အဖေနာမည်ဦးရေကိုသူက3ဆောင်တက်ခါတက်လာတယ်နော်။ဟုတ်ပြီအရိုက်ခံလာအဒီနေ20ရက်နေမှာသူ့ကိုတော့ဝန်ထမ်းတွေကဝိုင်းရိုက်ကြတယ်ကွာသမီးရေ။သူကစကိုင်းမှာနေတာ။အဲသူ့ရဲ့ဇာတိရဲ့စကိုင်းရ။ဆောင်းနေမှမိသားစုကတော့သူကအလောင်းပြန်ပေးတယ်ပြန်။ဒါပေမဲ့အလောင်းမှာအဲညူမဲခွဲရတွေပါလာတယ်
ကိုထက်ရနိုင်ကိုအိုးဘိုထောင်ထဲမှာရာဇဝတ်အကျဉ်းသားတွေဝိုင်းဝန်းရိုက်နှက်တာကိုထောင်အာဏာပိုင်တွေကတားဆီးအရေးယူခြင်းမရှိခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက် PPNM ကမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာတော့ပြီးခဲ့တဲ့ဇွန်လ22ရက်နေ့မနက်9နာရီပတ်ဝန်းကျင်လောက်မှာကိုထက်ရနိုင်ကိုထောင်အာဏာပိုင်တွေနဲ့နှီးစပ်တဲ့ရာဇဝတ်အကျဉ်းသားတွေကစတင်ရိုက်နှက်ခဲ့တာဖြစ်ပြီးတော့နေ့လယ်တနင်္ဂနွေဝင်းကျင်းပါတာမန္တလေးစီးရုံကိုပို့ခဲ့ကြောင်းနဲ့ကိုထက်ရနိုင်ဟာရိုက်နှက်ဒဏ်ရာတွေကြောင်းအသက်မပြီးတော့ပဲတည်ဆုံးခဲ့တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ဖြစ်စဉ်ကိုအသေးစိတ်ဖော်ပြထားရမှာအကျဉ်းသားတဦးမူးယစ်ဆေးရောင်းတာကိုတွေ့တာမို့ထောင်ပိုင်ကိုတွားတိုင်မှုလောက်တာကိုရောင်းတဲ့အကျဉ်းသားကလောက်ကျန်40တိုင်တန်းမှုကိုတေချာမစစ်ဆေးပဲနဲ့တည်ဆုံးသူကမချေမငံပြောဆိုရဲဆိုတဲ့အကြောင်းပြချက်နဲ့ထောင်ပိုင်လေးဖြစ်သူဥစော်ထိုးရဲ့ခွင့်ပြုချက်နဲ့တက်ကြက်ဇေယအောင်တက်သားမြန်မင်းသူတက်သားမိုးမင်းထက်အကျဉ်းသားဖိုးကင်နဲ့တခြားအကျဉ်းထောင်ဝန်ထမ်းတွေကဝစစ်ပိတ်ဒုတ်တွေတန်ဒုတ်တွေကြည်ဆက်တွေနဲ့ဝိုင်းဝန်းရိုက်နှက်ခဲ့ကြောင်းရေးသားထားပါတယ်PBNM အဖွဲ့တာဝန်ရှိသူကိုတိုက်ထုံးဦးကလည်းအကျဉ်းထောင်တွေထဲမှာနိုင်ခြင်းတွေပေါ်ဟာကူကယ်ရမဲ့အခြေအနေနဲ့ရင်ဆိုင်နေရတာနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါတယ်
အကျဉ်းထောင်အာဏာပိုင်တချို့ကလည်းမွေးစည်းဝါးရောင်းချတာမျိုးတွေထောင်နေမှာရှိတယ်ပေါ့နော်တခါမှလက်ဆောင်မှုတွေရှိတယ်တခါတခါမှအကျဉ်းထောင်ထဲမှာငွေရှာတဲ့ကိစ္စတွေရှိတယ်ပေါ့ဒီလိုကိစ္စတွေမှာသူတို့ကအနောက်ရှေ့ဖြစ်စေတဲ့နိုင်ငံရေးကျင်းသားတွေကိုဆိုရင်လည်းပေါ့နော်အခြားရာဇဝတ်ကျင်းသားတွေနဲ့ခွဲခြားဆက်ဆံအုပ်ချုပ်ပြီးမှအခြားရာဇဝတ်ကျင်းသားတွေကိုမြောက်ပြီးမှတပ်ဖြတ်နေရမျိုးတွေကိုလည်းကျွန်တော်တို့တွေ့ရတယ်တခါတခါမှဆိုရင်ထောင်ပြင်ပကိုခေါ်ထုတ်ပြီးမှဥပဒေမဲ့တပ်ဖြတ်နေအောင်လည်းတွေ့ရပါတယ်
အာနာပိုင်တွေကတော့နှလုံးရောဂါနဲ့သေဆုံးခဲ့တယ်လို့မိသားစုကိုအကြောင်းကြားပေမဲ့ခန္ဓာကိုယ်မှာရိုက်နှက်ရမျိုးတွေရှိနေတယ်လို့မျက်မြင်တွေ့ခဲ့ရတဲ့နိုင်ကျင်းတွေကိုကူညီသူတွေက VOA ကိုပြောပါတယ်ဒီအပိုင်းအတွင်အိုးဘိုထောင်ကနေလွတ်လာသူလုံချုံရေးအရာအပြည့်မဖော်လို့တဲ့နိုင်ငံရေးအကျဉ်းသားတဦးပြောဆိုချက်အရသေဆုံးခဲ့သူကိုထက်ရနိုင်ဟာ၃အဆောင်ကဖြစ်ကြောင်း VOA ကိုအတည်ပြုသလိုသူဟာကျန်းမာရေးကောင်းသူတဦးဖြစ်တယ်လို့ပြောပြပါဗျ။ကိုထက်ရနိုင်ဟာထောင်ထဲမှာတက်ကြွလှရှားသူတယောက်အနေနဲ့ပါဝင်သူဖြစ်တယ်လို့ဒေါ်ဆန်းစုကြည်မွေးနေ့အထိန်အမှတ်ထောင်တွင်းလှရှားမှုမှာပါဝင်ခဲ့တဲ့သူဖြစ်ပါတယ်လို့ဆိုပါတယ်။ရိုက်နှက်ခံရတဲ့အခြေအနေအသေးစိတ်ကိုမသိပေမဲ့ထောင်အာဏာပိုင်အနည်းဆုံး၃ဦးထံမှနေဝိုင်းဝန်းရိုက်နှက်တာကိုမျက်မြင်တွေ့ခဲ့ရတယ်လို့လည်းလွတ်လာတဲ့နိုင်ငံရေးအကျဉ်းသားကဆက်ပြောပြပါတယ်။ကိုထက်ရနိုင်ကိုဝိုင်းဝန်းရိုက်နှက်ခဲ့တဲ့နေ့က22ရက်နေ့ကဖြစ်ပေမဲ့မိသားစုကို3ရက်အကြာမှသာအကြောင်းကြားခဲ့ကြောင်းလည်းသူကဆိုပါတယ်။ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့အကြီးအဦးစီးဌာနပြောခွင့်ရသူဒုတိယညွှန်ကြားရေးမှူးချုပ်နဲ့စစ်ကောင်စီပြောခွင့်ရကို VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုခြင်းမရှိပါဘူး။မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက် PPNM စည်ရင်အရာအကျဉ်းထောင်ထဲမှာဖိနှိပ်ခံရလို့တည်ဆုံးသူနိုင်ငံရေးအကျဉ်းသားအရေးအတွက်အယောက်20ထပ်မနည်းရှိတယ်လို့ဖော်ပြထားပါတယ်ရှင်